ရှမ်းမြောက်ဒေသနဲ့ကချင်ဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့တိုက်ပွဲတွေမှာအသုံးပြုတဲ့မြေမြုံမိုင်းတွေကြောင့်ဒေသခံပြည်သူတွေဇက်တိုက်ဆိုသလိုဒီလာထဲမှာထိခိုက်ဒဏ်ရာရတာတွေရှိလာနေပါတယ်။ဒီလာ၁၈ရက်နေ့စကိုရက်မှာရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မှာမြေမြုံမိုင်းပေါက်ကွဲမှု၂ကြိမ်ဖြစ်ခဲ့ပြီးအရက်သား၂ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အော်တိ ပေါ့နော်ဒီနေ့အထိဖြစ်တာများတာနော်နတ်ဆံမှာဖြစ်နေများပါပေါ့နော်ကျမတို့မြန်ဆုံးညီချမ်းလည်းဆိုတော့ပုဂံပါပြလို့လည်းဆိုတကယ်တကယ်ခံစားနေရတာကျမတို့တွေဒေတာဆန်တူလူစုတွေခံစားနေရတာဆိုတော့ဒီနေ့ပိုင်းမှာဖြစ်ခဲ့တဲ့အရာလူလက်ပိုင်းကိုဖြစ်ခဲ့တဲ့အရာများတာပေါ့နော်20အထက်ကနေ50အတွင်းလူလက်ပိုင်းကိုဖြစ်တာများတာပေါ့ကလေးတွေမထီဘူးဒါတော့မဟုတ်ဘူးထီရောထီတယ
်ဒါအပြင်ဒီနေ့စက်တင်ဘာလထဲမှာပဲကချင်ပြည်နယ်မိုးညင်းဒေတာမှာမြေမြုံမိုင်းပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူ3ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းကချင်ပြည်နယ်မှာမိုင်းပေါက်ကွဲမှုကြောင့်21ဦးသေဆုံးခဲ့ပြီး89ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲစခန်းမှတ်တမ်းတွေကဆိုပါတယ်။မြေမြုံမိုင်းအုံပြမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစည်းရုံးလုံခြုံရေးအဖွဲ့ ICBN ရဲ့မြေမြုံမိုင်းစောင့်ကြည့်လေ့လာရေးမြန်မာနိုင်ငံအစီရင်ခံစာ2019အရရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာမိုင်းတည်ရှိတဲ့အရေးအတွက်တွေတိုးလာခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီစီရင်ခံစာမှာပဲမြန်မာနိုင်ငံဟာမြေမြုံမိုင်းကြောင့်3ရက်ကိုတစ်ကြိမ်လုံးနဲ့ထိခိုက်မှုတွေရှိနေတယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်းကရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မန့်တန်ကျေးရွာကအသက်50ကျော်အရွယ်အမျိုးသားတဦးဟာလေရောထဲမှာစပားဆိုင်ဖို့လောက်ရာကနေမြေမြုံမိုင်းထိမှန်ခဲ့ပြီးခြေထောက်နှစ်ဖက်နဲ့လက်အပြင်လက်ပင်ကိုပါမိုင်းစထိမှန်ခဲ့ပါတယ်။သူဟာလက်ရှိပြည်ဦးလွင်စေယုံမှာဆေးကုသမှုခံယူနေပြီးဒဏ်ရာကအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။အဲ့ဒီအမျိုးသားရဲ့တူမတော်ဆက်သူလွေးကေတီကတော့သူ့ဦးလေးလိုအပြစ်မဲ့ပြည်သူတွေထိခိုက်နေတာမျိုးတွေနောက်ထပ်မဖြစ်စေချင်တော့ဘူးလို့သူခံစားချက်ကိုအခုလိုပြောပါတယ်
။သူကပြောတော့ဟာလေလေယာမှာရေကပ်ပစ်တယ်ပေါ့။ဟိုစကားရိတ်တော့မဆိုကရေကပ်ပစ်ရတဲ့။ဆရာသူကပေါက်ပြနေဟာလေဘာလဲပေါက်နေတာပေါ့ပြောပါမယ်။အာနာမှာဆိုအဲ့လိုမျိုးဘာလဲအာဒီကကားတဲ့နေရာပေါ့အဲ့လိုမျိုးမိုင်းနဲ့ထောင်ပြီးပေါ့အဲ့လိုမျိုးကျဲခင်းတယ်။အာအပြစ်မဲ့တဲ့တိုင်းပြည်သားတွေကတော့ဘာလဲဒုက္ခမရချင်ဘူးလေ။
ဒီမြေမြုံမိုင်းတွေရဲ့တံကိုစစ်ပွဲနဲ့တိုက်ရိုက်သက်ဆိုင်တဲ့သူတွေထက်အရက်သားတွေကပိုပြီးထိရိုက်ခံစားနေကြရတာဖြစ်ပြီးမြေမြုံမိုင်းပေါက်ကွဲတာတွေကြောင့်ထိခိုက်ဒဏ်ရာရပြီးကိုလက်အင်ကမပြည့်စုံတော့တာအသက်သေဆုံးတာတွေဟာနိုင်ငံရဲ့လူသားအရင်းမြစ်နေနဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုမှာထိခိုက်စေတယ်လို့မြေမြုံမိုင်းအနေနဲ့ပတ်သက်ပြီးအသိပညာပေးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာအဖွဲ့ရဲ့ဒါရိုက်တာဖြစ်သူဦးအောင်မျိုးမင်းကအခုလိုပြောပါတယ်
လူတယောက်ကခန္ဓာကိုယ်ပိုင်းမတန်ဆွမ်းမှုဖြစ်သွားလို့ရှိရင်ဒီဒေတာအတွင်းရဲ့ဖွံ့ဖြိုးတိုးတက်မှုမှာဘယ်လိုပါဝင်နိုင်မလဲဒီလုပ်ငန်းတွေတိုးတက်အောင်လုပ်ဆောင်နေချိန်မှာမိသားစုတွေအသက်ရှင်အောင်တော့ဘဝအတွက်လုံလောက်အောင်လုပ်ဆောင်နေချိန်မှာလုံအားရကြဆုံးသွားပါတယ်ကုန်ထုတ်ဆောင်အားကြဆင်းမကပဲနဲ့စိတ်သက်ပိုင်းဆိုင်ရာထိခိုက်နေသောသူတွေသူ့ပဝင်းချင်မှာရှိရင်တိုင်းပြည်ကရှေ့ကိုသွားရမယ်စားဒီလိုလူတွေကိုပြန်လဲပြုစုပြောင်းထောင်ပေးကြနဲ့မလိုလားအဲ့တဲ့အရာတွေကျွန်တော်ကုန်ကြသလိုဒီလိုလူတွေကလူမှုအတိုင်းဝိုင်းတွေမှာတက်ချော်တာမပါဝင်ကြအောင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကစိတ်ပိုင်းရောရုပ်ပိုင်းရောကျွန်တော်တို့အသက်ပေါင်းစုထိခိုက်နေတာမျိုးအများကြီးဖြစ်သွားနိုင်ပါတယ
်မြေမြုံမိုင်းတွေအတုံးမပြူဖို့မြေမြုံမိုင်းရှင်းဖို့အပါအဝင်မြေမြုံမိုင်းနဲ့ပတ်သက်တဲ့သဘောတူညီချက်တွေပါတယ်ကုလသမဂ္ဂရဲ့1998နိုင်ငံတကာမြေမြုံမိုင်းတားဆီးပိတ်ပင်ရေးပြည်ညင်စာချုပ်ကိုနိုင်ငံပေါင်း100ကျော်ကလက်မှတ်ရေးထိုးထားပေမဲ့မြန်မာနိုင်ငံကတော့အခုချိန်ထိလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးမြေမြုံမိုင်းအနေရကိုတားဆီးနိုင်ဖို့ဆိုရင်မြန်မာတပ်မတော်ကရောတိုင်းရင်းသားလက်နက်ကင်တွေကပါနှစ်ဖက်လုံးမိုင်းကိုမတုံးဆွဲဖို့ထိန်းချုပ်နိုင်ဖို့လိုအပ်တယ်လို့ပအိုးမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNNO ဥက္ကဋ္ဌခွန်မြင့်ထုံးကအခုလိုပြောပါတယ်
မမဆိုအဲ့မိုင်းမတုံးသေးရေလက်မမထိုးသေးဘူးပေါ့နော်ထိုးလိဒီကကျွန်တော်တန်နဲ့တိုင်းသားလက်နဲ့ကိုင်းဒီတွန်လိုင်းအဖွဲ့ကြီးကြီးကြတော့လေခုနကလို့အစိုးရကြတော့မိုင်းတုံးပြီးတော့ကိုယ်တွေကြတော့မိုင်းမတုံးရအောင်ဆိုတာဖြစ်နေတာဟုတ်အဲ့ဒါတိုက်ပွဲမှာခုနကလို့ကသူ့ဘက်ကမိုင်းတုံးပြီးကိုယ့်ဘက်ကမိုင်းမတုံးဆိုကိုကပို့ပြီးဒုက္ခပေါ်ရောက်တာတွေရှိရတာကြတော့အကြောင်းမလို့မိုင်းမတုံးသေးရင်လည်းတတ်တယ်ရတော့ခုနကလို့အစိုးရဘက်ကမတော်ဘက်ကလည်းမတုံးဖို့လိုတယ်တိုင်းသားလက်နဲ့ကိုင်းအဖွဲ့ကြီးကအပြန်လာအပြစ်မတုံးဖို့လိုတာပေါ့နောက်ဖက်စလုံးမတုံးမရမယ်လေ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3အပိုင်ငါအပိုင်ခွဲငါမှာငင်းချင်းဖြစ်ပေါ်တိုးတက်တာတွေနဲ့အညီနှစ်ဖက်တက်တွေခင်းကျင်းထားတဲ့မိုင်းတွေကိုရှင်းလင်းရန်နဲ့မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံတော်ဆိုးရနဲ့တဆင့်ချင်းညှိနှိုင်းပူးပေါင်းဆောင်ရွက်ရန်လို့ဖော်ပြထားပါတယ်။အခုလက်ရှိ NCA စာချုပ်လက်မှတ်ရေးထိုးထားတာ3နှစ်ပြည့်လာပြီးငင်းချင်းဖြစ်စဉ်တိုးတက်မှုတွေရှိလာပေမဲ့လည်းနှစ်ဖက်တက်တွေထောင်ထားတဲ့မိုင်းရှင်းလင်းရေးကိုတော့ပြည့်ပြည့်ဝဝဆောင်ရွက်နိုင်ခြင်းမရှိသေးတာဟာဒေသခံပြည်သူတွေရဲ့ဘဝလုံခြုံရေးအတွက်စိုးရိမ်နေရစေအနေအထားဖြစ်နေပါရဲ့ရှင်။